ဆီးရီးယားနိုင်ငံကို RF အဖွဲ့ချုပ်အဖွဲ့ဝင်ဖြစ်ကနေရဆိုင်ထားဖို့အတိုက်ခံခေါင်းဆောင်တွေကတိုက်တွန်းနေချိန်မှာပဲသမ္မတဘရှာအယ်အာဆတ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဒီကနေ့နိုင်ငံအနှံ့မှာဖြစ်ပွားခဲ့ပါတယ်။ဆီးရီးယားနိုင်ငံကမငြိမ်သက်မှုတွေဖြစ်ပွားနေတဲ့ကိစ္စနဲ့ပတ်သက်လို့မနေ့ပြန်ကြရင်အဖွဲ့ဝင်22နိုင်ငံပါဝင်တဲ့ RF အဖွဲ့ချုပ်ကအရေးပေါ်အစည်းအဝေးပွဲတစ်ခုကျင်းပသွားမှာပါ။အစိုးရကအတိုက်ခံတွေပေါ်ရရဆက်ဆက်နှိမ်နင်းနေတာတွေအဆုံးသတ်စေမယ့်သဘောတူညီချက်ပြပြသွားတဲ့အချိန်ဒီမှာအခုလိုအရေးပေါ်အစည်းအဝေးပွဲကျင်းပသွားမှာလည်းဖြစ်ပါတယ်။ဒီလဇမ်းမိုက်မှာတော့လမ်းပေါ်မှာချထားတဲ့လုံခြုံရေးတပ်ဖွဲ့တွေပြန်လည်ရုပ်သိမ်းပြီးအတိုက်ခံနေတဲ့ဆွေးနွေးဖို့ပါဝင်တဲ့အစည်းအဝေးတစ်ရက်ကိုသဘောတူလက်ခံကြောင်းဆီးရီးယားအစိုးရကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းသွေးထက်တန်ယူနှိမ်နင်းမှုတွေဆက်လက်ဖြစ်ပွားနေစေပဲလို့တက်ကြွလှုပ်ရှားသူတွေနဲ့မျက်မြင်တွေ့ရှိသူတွေကတော့ပြောဆိုနေကြတာဖြစ်ပါတယ်။လူခွင့်ရေးဆောင်ကြည့်မှုအဖွဲ့ဖြစ်တဲ့ Human Rights Watch ကလည်းဆီးရီးယားနိုင်ငံကို RF အဖွဲ့ချုပ်အဖွဲ့ဝင်ဖြစ်ကနေရဆိုင်ထားရေးတောင်းဆိုချက်ကိုထောက်ခံပြီးဒီကနေ့ပဲသတင်းထုတ်ပြန်ခဲ့ပါတယ်။ပြည်ပခါတွေဖြစ်ပွားရာအဓိကမြို့တစ်ခုဖြစ်တဲ့ Homs နဲ့တခြားဒေသတွေမှာညှဉ်းပန်းနှိပ်စက်မှုတွေနဲ့ဥပဒေမဲ့တပ်ဖြတ်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေဟာဆီးရီးယားအနာပိုင်တွေကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်သတ်မှတ်ကောင်းသတ်မှတ်နိုင်တယ်လို့လည်းနယူးယောက်ခြေစား Human Rights အဖွဲ့Human Rights Watch အဖွဲ့ကပြောဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့အစိုးရဆန့်ကျင်ရေးဆန္ဒပြမှုအတွင်းအနည်းဆုံးလူ9ယောက်သေဆုံးခဲ့တယ်လို့လည်းစီးရီးယားလူခွင့်ရေးအဖွဲ့တခုကပြောဆိုပါတယ်။ဒါအပြင်ဆန္ဒပြပွဲတွေမလုပ်နိုင်အောင်ကြိုးပမ်းချက်တည့်ရက်အနေနဲ့ဒမက်စကတ်မြို့တော်ကအိမ်ခေါင်မိုးတွေပေါ်မှာလုံခြုံရေးတပ်ဖွဲ့တွေကိုဖြန့်ချထားတယ်လို့လည်းတက်ကြွလှုပ်ရှားသူတွေကပြောဆိုနေပါတယ်။